唱的不哇哈克那吧，有的路被断，就对他路没压的路嘎鸡吧，不把你欧姆拉。
这个标价要吗？当然是那些。直接靠着龙眼瑞地摊的呢，英雷沃哈拉地主一张标价起码的些。啊，可就你家的你平常开几的吗？对你家的沃哈拉的马路。看到这没见样哦，地摊这样嘛哇！哎，这个是个龙的出家肉 ，Three Two Chinese World Two Anthropocene 的，对半的你平常 ，Internet 都能上的，我哈拉地地边去查完的。哎，这个龙那个阿龙地摊不表表面都地要个肉 ，Jonathan Kitts 说的没有打完，都啊 Wired 说的 Magazine 啊，我哈拉都弄的上节目 Editor， 这五十票都个 Virtual Watch 说的，少照顾这老家的头尾给都啊。少嘛，阿库克的个爸妈出波来嘞，阿东农女个苏子婆家他不要，今毛罗年前进来楼上的也不阿妈，哎，这个农女，不罗尼亚瑞干的东文来苏拉个新家他娃嘞，个爸妈开始在表来拉拉的面，开始那个来比罗，这个农的对来出波来的家伙把人咯，哎，这个他婆家个乌爸妈考女呢，发觉我出来少着个包车子个娃嘞，哎，少天嘛，阿库东对那边去的。spam 出来这个龙骨来泡片他了吧？都也木了都弄啊！我打瑞这边就那要不要？哎，我打瑞个西都不来太他的，啊打西都不也攻击西的这那没皮白。他们来酷了 spam 出来，过着就没事的，过下路没事的 email 里，过也 online 啥的 inbox 太过要信你那个表了吧 ？Mr. Kitts 卡酷了先讲完。
The term came about because spam being junk email.And spam the luncheon meat, many consider to be...
Spam sura ko ne ma tui bane ko si gu xiao biro po re ime re gu khora ba. Spam sura mula wohara ga sa siya atata miyo gu yin yuna phe biro. Eri sa ga le ahara tei ma phe si be luye jama yu gu ba tigai si nai ne sa phe ni ba re. Diro eri spam na ku ja sentu mu re si ni ra ba. Diro ko si gu tu miyari xiao po re ime re gu lure ga spam lu khora ja ba re. Diro spam sura to nong ga miya tong phe la bi.သူတို့အတွက်မှိုက်ရှုပ်စေတဲ့ email တွေကို spam လို့ခေါ်လာကြတာပါ
။ဇကလုံးတွေအစစ်အစစ်ဖြစ်ပေါ်ပြောင်းလဲလာပြီးတော့ဇကလုံးသစ်တွေပေါ်ပေါက်လာတာနဲ့ပတ်သက်ပြီးတော့စာရေးသူ Mr. Kitts ကအရန်ကိုစိတ်ဝင်စားတာပါ။ဥမာဆိုရင် Chinese Firewall ဆိုတဲ့အသုံးအနှုန်းကိုပြောပြပါမယ်ရှင်။တရုတ်နိုင်ငံ China မှာ Great Wall ဆိုတဲ့မဟာတရိုင်းကြီးရှိတာအားလုံးအသိပါနော်။ Chinese Firewall ဆိုတဲ့ဝေါ်ဟာရကတော့တရုတ်အစိုးရရဲ့အကြီးအကျယ်ကိုစီစစ်စောင့်ကြည့်ခံရပြီးတော့ပိတ်ပင်မှုခံထားရတဲ့တရုတ်နိုင်ငံက Internet ကိုပြောတာပါ။နောက်စကလုံးတစ်လုံးဖြစ်တဲ့ tree ဆိုတဲ့အသုံးအနှုန်းကလည်းအခုတော်တော်ကိုအသုံးများနေတာပါ Twitter ဆိုတဲ့လူမှုရေးကွန်ရက်ပေါ်မှာသတင်းစကားအတူလေးတွေရေးတာကို tree လို့တယ်လို့ခေါ်ပါတယ် tree ဆိုတာရဲ့မူရင်းအဓိပ္ပာယ်ကတော့ငှက်ကလေးကကြလိကြလိနဲ့တေးဆိုကြတာဒါမှမဟုတ်သူတို့အချင်းချင်းကြားစကားပြောကြတာကိုပြောတာပါ Twitter ကိုစပြီးတော့ဖန်တီးတဲ့သူတွေက taxi အငှားကားတွေရဲနဲ့တခြားတဲ့ယူပို့ဆောင်ရေးသမားတွေစောင့်ကြည့်လို့ရအောင်ဒါမှမြို့တစ်မြို့လုံးရဲ့လမ်းပန်းဆက်သွယ်ရေးနဲ့ယာဉ်ကြောပိတ်ဆို့မှုကိုသိရှိနိုင်ပြီးတော့ကိုသွားမဲ့ခီးအတွက်လမ်းကြောကိုရွေးချယ်လို့ရအောင်ဆိုတဲ့ရည်ရွယ်ချက်နဲ့စပြီးတော့တည်ထွင်ခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာတော့တခြားကိစ္စရပ်တွေအတွက်သတင်းစကားအတိုလေးတွေပါဖို့အသုံးပြုလာကြတာဖြစ်ပါတယ်။စာရေးသူ Kitts ကပဲ
Twitter became many other things. It became a news feed, it became a form of everyday narcissism, and it became all these different things.
Twitter ဆိုတာအကြောင်းအရာအများကြီးကိုရည်ညွှန်းနိုင်ပါတယ်။သတင်းတွေအသစ်အသစ်ဝင်လာတာကိုလည်းပြောလို့ရတယ်။ကိုယ်ပါတာကိုဘလောက်ချစ်တယ်လဲဒါကိုနေ့တူကဖော်ပြလို့ရတဲ့နည်းတစ်ခုလည်းဖြစ်သွားပါတယ်။ဒါအပြင် Twitter ကိုနေရာစုံမှာသုံးဖြစ်သွားပါတယ်။စီးပွားရေးကုမ္ပဏီတွေအနေနဲ့လည်း Twitter ကိုသုံးပြီးတော့သူတို့ရဲ့စနစ်ကိုလူတွေအသုံးပြုအောင်လုပ်ကြသလိုတခြားနည်းတွေနဲ့ Twitter ကိုအသုံးဝင်အောင်လည်းလုပ်ပေးကြပါတယ်။ဘယ်သူမှမသိတဲ့အချက်တစ်ချက်ရှိပါတယ်။ဒါကတော့ Twitch ဆိုတဲ့ Twitter ရဲ့မူလဝေါ်ဟာရပါ။ Twitter ကိုအစတည်းကသုံးတဲ့သူတွေသုံးခဲ့တာပါ။ဒါပေမဲ့ Twitter လိုမျိုးမှတ်ပုံတင်တဲ့ဝေါ်ဟာရဖြစ်မလာခဲ့ပါဘူး။ကျွန်တော်တို့တွစ်လောက်တဲ့အခါမှာကိုပြောချင်တဲ့အကြောင်းအရာကိုပြောလို့ရတယ်။အဲ့ဒီအကြောင်းအရာထဲမှာဘာတွေပြောမှလဲ၊ဘာချက်တွေပါလဲ၊ရွယ်ချက်ကတော့ဘာလဲ၊ဒါတွေအလုံးကန့်သက်ချက်မရှိပါဘူး
။စကားလုံးနောက်တစ်ခုနဲ့ပြောရရင် tree ဆိုတာ crowd source ကိုလည်းပြောတာပါ။ crowd sourcing ဆိုတာလူအများကြီးကအလုပ်တစ်ခုတည်းကိုပြီးမြောက်အောင်ဝိုင်းဝန်းလှုပ်ဆောင်ကြတာကိုဆိုလိုပါတယ်။ဥပမာဆိုရင် internet ပေါ်ကနေပြီးတော့အကြောင်းအရာတစ်ခုနဲ့ပတ်သက်ပြီးတော့ဓာတ်ပုံတွေပို့ပေးကြဖို့၊နည်းပညာပြဿနာတစ်ခုကိုဝိုင်းပြီးတော့ဖြေရှင်းကြဖို့ဆိုပြီးတော့ဖိတ်ခေါ်ပြီးတော့အဲ့ထဲကအကောင်းဆုံးသူတူကိုရွေးချယ်တာမျိုးအလုပ်က ခန့်အပ်ပေးတာမျိုးအဲ့ဒါကိုပြောတာပါဝီကီပီဒီးယားဆိုတဲ့အွန်လိုင်းပေါ်ကအစွဲဆုံးချက်ကအဲ့လိုမျိုးလောက်ကိုင်းမှုရဲ့ဥပမာတစ်ခုပါပဲ
Wikipedia is a collective encyclopedia that is created online by anybody anywhere being able to write an entry
Wikipedia ဆိုတာလူများကဝင်ဝင်လုဆောင်မှုနဲ့ရလာတဲ့အစွဲဆုံးချက်မှာအွန်လိုင်းပေါ်မှာကြိုက်တဲ့သူကစလို့ရပါတယ်ကမ္ဘာနေရာဒေသစုံကရေးလို့ရပါတယ်ဘယ်အကြောင်းအရာကိုမဆိုရေးချင်တာရေးလို့ရပါတယ်သမ္မတကြီး George Washington အကြောင်းအရာကစရာသီဥတုပုံစံအကြောင်းဆုံးရေးချင်တာရေးပါအဲ့လိုမျိုးတယောက်ယောက်ကရေးထားတဲ့အကြောင်းအရာကိုနောက်တယောက်ကလည်းဝင်ပြီးတော့ပြင်လို့ရပါတယ်
။သိပ္ပံနဲ့နည်းပညာဆိုင်ရာစကားလုံးတွေကိုလည်းရှိပြီးသားဝေါ်ဟာရနှစ်ခုပေါင်းပြီးတော့ဝေါ်ဟာရအပြင်နဲ့နောက်ထပ်စိတ်ဝင်စားစရာကောင်းတဲ့လေ့လာမှုတစ်ခုဖြစ်အောင်လို့ဖန်တီးတာနောက်ပြီးတော့ရန်ဝင်ဝင်ရဖို့ဆိုပြီးတော့သုတေသနလုပ်နိုင်ဖို့လုပ်တာတွေရှိပါတယ်လို့ Mr. Gates ကပြောပါတယ်။Microbiome ဆိုတဲ့စကားလုံးတစ်ခုဥပမာပေးခြင်းပါတယ်။ Microbe ဆိုတဲ့အနုဇီဝရုပ်စကားလုံးရဲ့နောက်ပြီးတော့genome ဆိုရဲတက်ရှိတွေရဲ့မျိုးဗီဇဆိုင်ရာဝေါ်ဟာရရဲ့ပေါင်းပြီးတော့စကားလုံးတင် microbe ဆိုတာဖြစ်လာတာပ
ါ There is a theory that we are as much the microbes that we carry that are involved for example in our digestion as we are for
ကျွန်တော်ကိုယ်ပေါ်မှာရှိနေတဲ့အနုဇီဝရုပ်လေးတွေဟာဥပမာကျွန်တော်ရဲ့အစာခြေစနစ်ထဲမှာပါဝင်ပတ်သက်နေတယ်ဆိုရင်ကျွန်တော်ခန္ဓာကိုယ်ရဲ့ class ထဲမှာပါတဲ့မျိုးရိုးဗီဇနဲ့ theory အရပတ်သက်ပုံချင်းသွားတူနေပါတယ်ဒီစကူကအင်တန်မှရှုပ်ထွေးနေနေပါတယ်ဇီဝဗီဒလီလာနီတဲမှာနီးသစ်တခုပ
ါတခါတလေစကလုံးတွေပေါင်းဆက်ပြီးတော့သိပ္ပံဆိုင်ရာအကြောင်းရက်တွေလှုံ့ဆော်မှုတွေလှုပ်ဖို့စိတ်ကူးနဲ့တုံးလို့ရပါတယ် Anthropocene ဆိုတဲ့စကလုံးကိုကြည့်ပါရှင်ဘူမိဗီဒပညာရှင်တွေအသုံးပြုတာပါလူတွေပြုတ်လုတဲ့အပြုတ်မှုတခုခုကြောင့်ဥပမာကာဗွန်ဒိုင်အောက်ဆိုက်ထုတ်လုပ်မှုနဲ့ပတ်ဝန်းကျင်ညဉ့်ဉန်းမှုဖြစ်စေတာဆက်မှုစိုက်ပျိုးရေးတွေကြဲကြဲပြင်းပြင်းလှုပ်ကိုင်းတာနဲ့ကွန်ကရစ်အပိုအညစ်အကြေးတွေမက်ထရစ်တန်တန်ပေါင်းများစွာကိုတန်ထောင်ပေါင်းများစွာကိုစွန့်ပစ်တာတွေဒီလိုမျိုးပမာဏအများကြီးနဲ့ဆိုင်တဲ့ကိစ္စရပ်တွေအတွက်ဒီစကားလုံးကိုသုံးပါတယ
် There is a sense that calling attention to that and therefore perhaps making us think about having a bit less of an impact
ဒီကိစ္စကိုအယုံဆိုင်ဖို့ဒီစုံတစ်ခုကနှိုးဆော်နေတယ်ဒီတော့ကျွန်တော်တို့လည်းပေါင်းညင်ထိခိုက်မှုတွေဖြစ်နေတာကိုဒီစုံတရားသက်တာအောင်လုပ်ပေးနိုင်ရင်ကောင်းရဲ့လို့တွေးမိပါတယ်ဒါပြင်သိပ္ပံပညာဆိုတာကကဘာကြီးမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေကိုပဲလေ့လာတာမဟုတ်လားကဘာကြီးအတွက်အကျိုးဖြစ်ထွန်းစေမယ့်နည်းနဲ့နေထိုင်ရင်ကောင်းမယ်ဆိုတဲ့အတွေ့အမျိုးကျွန်တော်တို့ကိုပေးနိုင်တဲ့အပြုသဘောဆောင်တဲ့အခန်းကဏ္ဍမှာလည်းရှိပါလားလို့လည်းတွေးမိပါတယ
် Virtual World ဆောက်ထဲကဝေါ်ဟာရာတော်တော်များများကတကယ်တမ်းမပေါ်ထွက်လာသေးတဲ့စကားလုံးတွေပါနောက်တစ်ချိန်မှာအသုံးတွင်လာမယ်လို့ကြိုတင်ပြီးတော့ခန့်မှန်းထားပြီးတော့တည်ထွင်ထားတဲ့စကားလုံးတွေဖြစ်ပါတယ်ဥပမာဆိုရင်ASO politics ဆိုတဲ့ဇာတ်ကားကနိုင်ငံသားရေးရာကိစ္စရပ်တွေကိုဂျိုသားတွေနဲ့ပြုလုပ်တာကိုရင်းညွှန်းပြီးတော့သုံးဆွဲတဲ့ဝေါ်ဟာရဖြစ်ပါတယ်။ In vitro meat ဆိုတဲ့ဇာတ်ကားကတော့တီထွင်ဖန်တီးထားတဲ့ကြွက်သားကလစီကနေပြီးတော့မွေးယူရရှိပြီးတော့အဲဒီကနေအမဲသားပြားထုတ်လုပ်တာကိုပြောတာပါ။အဲလိုမျိုးစိတ်ကူးရင်ရောလက်တွေရောသိပ္ပံနဲ့နည်းပညာဆိုင်ရာကိစ္စရပ်တွေကနေစကလုံးသစ်တွေထက်ထပ်ပြီးတော့ပေါ်ထွက်လာနေတာဖြစ်ပါတယ်။တေချာတာကတော့အနာဂတ်ကိုအားလုံးရှောင်လွှဲလို့မရတာကြောင့်စကလုံးအစ်တွေလည်းအများအပြားပေါ်ထွက်နေမှာဖြစ်ပါတယ်။ဒါကြောင့်မလို့လူငယ်တွေလည်းခင်းတဲ့ရင်မောင်တန်းနိုင်အောင်လို့ဒါတွေအားလုံးကိုတည်ထားဖို့လိုတာပါနော်။နောက်တစ်ပတ်ကျတော့မှစကားတွေဆက်ပြောကြတာပေါ့ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ You never pop over better. တော်ရရှင်တွေခါကြီးလိုက်ပဲ။တော်ရရှင်တွေခါငိုလိုက်ပဲ။ဒီတိုင်းရအောင်ဒါတွေမရှိ Thank you.